မြောက်ကိုရီးယားနိုင်ငံကမစ္စိုင်းဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့ပြီးတဲ့နောက်ချမှတ်လိုက်တဲ့ဒဏ်ခတ်ရေးယူတားဆီးမှုတွေကိုတရုတ်ဆိုးရွားအနေနဲ့ထိရောက်တေးကြအောင်လိုက်နာဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုပုံမဖိအားပေးမှဖြစ်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မကြီးနီကီဟာလေးကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကလုတ်ဆောင်နေတဲ့နျူကလ িয়ার အစီအစဉ်ကိုရပ်တန့်သွားအောင်ကြိုးပမ်းဆောင်ရွက်တဲ့နေရာမှာပြည်ပခတ်ဖြစ်ရတာမျိုးမကြုံရအောင်အမေရိကန်ပြည်ထောင်စုအနေနဲ့ရှောင်ရှားလိုတဲ့အကြောင်းတမ်မကြီးဟာလီကပြောပါတယ် ICBM လို့ခေါ်တဲ့တိုက်ချင်းပစ်ပဲထင်းဒုံးကြီးပစ်လွတ်မှုဟာကျွန်တို့တို့အတွက်တမကကဘာပေါ်မှာရှိနေတဲ့ကျွန်တို့တို့ရဲ့မိတ်ဆွေနိုင်ငံတွေအတွက်အမတန်မှအန္တရာယ်များတဲ့အကြောင်းဒီလောက်ရက်ကိုရပ်တန့်သွားအောင်လုပ်ရမှာဖြစ်တယ်လို့တမ်မကြီးဟာလီက CBS ရုပ်သံဌာနကိုပြောပါတယ်တရုတ်နိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံတို့ဟာမဟာမိတ်တွေဖြစ်ကြပြီးတော့ကုန်သွယ်ပေးနိုင်ငံတွေလည်းဖြစ်ပါတယ်ကိုကျင်းတီတော့မြောက်ကိုရီးယားရဲ့မကြသေးခင်ကဒုံးပြန်ပြစ်လွတ်ခဲ့မှုပေါ်တခြားတိုင်းပြည်တွေနေသူတရုတ်နိုင်ငံကပြစ်တင်ဝေဖန်လိုက်ပြီးတော့ဒါဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုပြောင်ပြောင်တင်းတင်းကျူးလွန်ချိုးဖောက်မှုဖြစ်တယ်လို့ပြောဆိုထားပါတယ်ဒါပေမဲ့ဒဏ်ခတ်အရေးယူတားဆီးပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကဘာမှအခိုင်အမာပြောဆိုတာမျိုးမရှိသေးပါဘူးမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးတော့ဗိုလ်ရုနေမှာကျင်းပခဲ့တဲ့ကုလသမဂ္ဂလူညုံရေးကောင်စီအရေးပေါ်အစည်းအဝေးမှာရေးဆွဲခဲ့တဲ့ဆုံးဖြတ်ချက်အစ်စ်မူကြမ်းကိုကောင်စီအဖွဲ့ဝင်နိုင်ငံတွေထံလာမဲ့ရက်ပိုင်းအတွင်းမှာဖြန့်ဝေပေးမှာဖြစ်တယ်လို့လည်းတမ္ပတ်ကြီးဟာလီကပြောပါတယ်